နာမည်အတွင်းမှာကျင်းပတော့မယ့်2019ကြားချက်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဝင်ရောက်ရှင်တိုင်မဲ့ဆက်ရှင်နေရာလုံးနိုင်မဲ့အလားအလာရှိတယ်လို့ပါတီထိပ်ပိုင်းကောင်ဆောင်တဦးကပြောဆိုလိုက်ပါတယ်။ကြားချက်ရွေးကောက်ပွဲကျင်းပမယ့်လက်လက်မဲ2019နေရာတွေကတိုင်းရင်းသားနယ်မြေတချို့မှာ NLD ပါတီအနေနဲ့နိုင်ဖို့အလားအလာနေတယ်ဆိုတဲ့သုံးသပ်ချက်တွေထွက်နေချိန်မှာပဲခုလိုပြောသွားတာပါ။အင်အားကြီးပါတီတွေနဲ့ဒေသခံတိုင်းရင်းသားပါတီတွေအပြင်တခြားနိုင်ငံရေးပါတီတွေအားလုံးရွေးကောက်ပွဲနှဲဆယ်စည်းဝေးတွေကိုအချိန်ဟုန်နဲ့ဆောင်ရွက်နေကြပါတယ်။ဒီချိန်တွေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတော်မင်းမြင့်ခိုင်ကသတင်းပေးပို့ထားပါရှင
်။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဧပြီလ3ရက်နေ့မှာကျင်းပတော့မယ့်ကြားပြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့နေရာ18နေရာစလုံးမှာနိုင်မဲ့အလားအလာရှိတယ်လို့ NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်အဖွဲ့ဝင်ဦးညံဝင်းက VOA ကိုပြောပါတယ်။
ကျွန်တော်တို့18နေရာလုံးမရနိုင်ဘူးဆိုတဲ့အနေအထားကိုကျွန်တော်တို့သိတယ်။အဲဒါကြောင့်18နေရာလုံးရဖို့အခုစူးစမ်းနေ။နော်စူးစမ်းနေပထမအားနည်းတာတွေကျွန်တော်တို့ရှိတယ်။ကျွန်တော်ဘက်မှာအဲတော့မန်ချူဥပညာဒီနေရာတွေအားနည်းတယ်။နောက်ရခိုင်မှာအားနည်းတယ်။သို့တော့ကျွန်တော်တို့အခုစူးစမ်းလာတဲ့အခြေအနေမှမူတည်ပြောရရင်18နေရာလုံးကိုကျွန်တော်တို့မျော်လင့်လို့ရတဲ့အခြေအနေရောက်လာတယ်လို့ကျွန်တော်ယူဆတယ
်။အစိုးရတက်တန်းတစ်နှစ်ပြည့်တဲ့အချိန်မှာကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲဟာအာဏာရ NLD ပါတီအပေါ်လူထုစစ်တမ်းကောက်ယူတဲ့ရွေးကောက်ပွဲလိုမျိုးရှုမြင်နိုင်လို့အစိုးရတက်လက်ထက်ပထမဆုံးကျင်းပတဲ့ဒီရွေးကောက်ပွဲဟာတရားမျှတမှုရှိမယ်လို့လည်းယုံကြည်ကြောင်းဦးညံဝင်းကဆိုပါတယ်။ဒီကြားပြတ်ရွေးကောက်ပွဲပေါ်လူထုစိတ်ဝင်စားမှုနည်းတယ်လို့ဆိုပေမဲ့ရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်မိုင်းရှုနယ်ကျေးတူနယ်ဆန္ဒနယ်တွေမှာတော့နိုင်ငံရေးပါတီတွေအကြားအကျင့်အနေရှင်ပြန်ရပွဲရှိနေပြီးတိုင်းနာဒေသတွေမှာတော့အင်အားကြီးပါတီနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်ထောင်စုပါတီတို့နိုင်မဲ့အလားအလာနေတယ်လို့တုံ့တက်မှုတွေလည်းရှိနေတာပါမဲဆန္ဒနယ်ခုနှစ်ခုမှာဝင်ရောက်ရှင်ပြန်တဲ့ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းရည်ရည်အခြေအနေရနိုင်ဖို့အလားအလာရှိတယ်လို့ပါတီရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်မြွန်လင်းကပြောပါတယ
်မနေ့ကလည်းဆက်ရှင်ရမီကြည့်ဆိုတော့သူကနေရကလုံးတက်အခြေအနေကောင်းတယ်လို့ပြောနေရပါဒါကဒီလို focus လုပ်တယ်ဆိုတာခံမမိလို့လို့မရဘူးတကယ်မြင်ရင်တည်းနေရဲ့တော့တကယ်မှတကယ်ဖြစ်နိုင်တဲ့ပုံမှန်မှုတွေပြီးတော့ပြတ်တာပ
ါရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကြားပြတ်ရွေးကောက်ပွဲမှာနိုင်ယုံနဲ့ထွက်တော်ရင်းဘာတွေပြောင်းလဲမှုလုပ်နိုင်မလဲဆိုတာနဲ့ပတ်သက်လို့ဦးဆိုင်ညွန့်ဝင်းကအခုလိုရှင်းပြပါတယ
်ဒီနယ်လွတ်တော်မှာတော့ငားမဲပူလာမယ်ဒီတော့ဒီလိုလွတ်တော်မှာငားမဲပူလာသို့တော်လည်းဒီမဲတွေကအဲ့ဆရာလူတို့တွေကြောင်းလဲမလုပ်ဘူး။ကျွန်တော်ပြောနေနေမှာပင်ရှုံးနေတဲ့ဆိုတော့ကျွန်တော်ပါတီရဲ့ဘဝရတွေတော့လုပ်ဖို့လုပ်နေတဲ့ဒီရင်းရေးတွေကိုကြည့်ချပြန်သုံးပါမယ်
။လက်ရှိမှာတော့အတိုက်ခံပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လည်းရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေကိုပါတီဥက္ကဋ္ဌဦးတန်းထိပ်ကိုယ်တိုင်အင်တိုက်အားတိုက်လှုပ်ဆောင်နေတာပါ။ပြည်ခိုင်ရိုးပါတီအနေနဲ့ကြားပြတ်ရွေးကောက်ပွဲရလဒ်ကိုကြည်ကြည်နက်နက်လက်ခံဖို့ရှိပေမဲ့သူစကားအရလိန်ညာမဲဆွယ်စည်းရုံးမှုတွေကိုတတိထားဖို့လိုတယ်ဆိုတာကိုတော့ USDP ပါတီဥက္ကဋ္ဌဦးတန်းထိပ်ကမတ်လ29ရက်နေ့ကပြုလုပ်တဲ့ကော်မူးမျိုးနယ်မဲဆွယ်စည်းရုံးပွဲမှာပြောတော့ပါတယ
်။ဒါနဲ့ဒီပရိုတီးယားပြေးမဲ့သမားတို့ရဲ့မဲကိုဘယ်သူမှဓမြတဲ့ယူလို့မရဘူး။အမိန်ပေးလို့မရဘူး။အကြက်ကြိုက်ပြီးယူလို့မရဘူး။ဒါပေမဲ့သတိပေးချက်နဲ့လိန်လို့ရလိန်လို့ရအဲဒါကြောင့်လူလိန်တွေကိုတရားသာပါ
မကြခင်ကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲမှာဖြီခိုင်ချိုးပါတီက19နေရာစလုံးဝင်ရောက်ရှင်ပြိုင်မှာပါပြီးခဲ့တဲ့ရက်ပိုင်းတွင်လုံချုံရေးစိုးရိမ်ချက်တွေကြောင့်ရှမ်းပြည်နယ်မိုင်းရှုကကြေးရွာကြီး၃ခုမှာရွေးကောက်ပွဲမကျင်းပဖို့ NLD ပါတီရဲ့ကိုယ်စားလှယ်လောင်းတွေကန့်ကွက်ခဲ့တဲ့အပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကတော့မဲယုံတွေကိုပြောင်းရွှေ့ပေးဖို့ဆုံးဖြတ်ပေးထားပါတယ်ဒီလိုမဲယုံတွေပြောင်းရွှေ့လိုက်ကြကြောင့်မဲဆန္ဒရှင်တွေမဲပေးခြင်းစိတ်ကုံအောင်တွေဝိုက်ကန့်တတ်တယ်လို့ယူဆတာကြောင့်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့မဲဆန္ဒရှင်တွေမဲပေးပိုင်ခွင့်မဆုံးရှုံးအောင်ကော်မရှင်အနေနဲ့ဆောင်ရွက်ပေးဖို့တင်ပြထားတာလည်းရှိပါလိမ့်ရှင်
။မင်းမြင့်ခံသတင်းပေးပို့ထားတာပါ။